ဟုတ်ကဲ့ရခိုင်ပြည်နယ်ငြိမ်းချမ်းရေးအတွက်အဓိကထားဆွေးနွေးခဲ့တဲ့မစ္စတာဆဆာကာဝါအနေနဲ့ဒေါက်ဆန်းစုကြည်နဲ့နေဆက်သူအရင်သမရာဟောင်းဦးထင်းကျော်ရဲ့ဇနီးလေးဖြစ်တဲ့ဒေါက်တာဆုစုလင်းနဲ့နေပြည်တော်မှာတနင်္ဂနွေနေ့တည်းကတွေ့ခဲ့တယ်လို့အခုလိုပြောလာတဲ့အပေါ်ဆဆာကာဝါနဲ့တွေ့ဆုံတုန်းပြောပြခဲ့လားလို့မေးရမှာပြည်သူ့ပါတီဥက္ကဋ္ဌဦးကုကိုကြီးက
အဲ့ဒါတော့သူဘာမှကျွန်တော်အဲ့ဒါတော့ထုတ်ပြောတာမရှိပါဘူးဒါပေမဲ့တခုကတော့ဒေါက်ဆန်းစုကြည်ကသူ့အဖေပေါ့လေဘိုးကျော်အောင်ဆန်းလက်ထက်ကဒီဂျပန်သားကိုပြုပြင်ဖို့ပေါ့လေပြောထားတဲ့ဟာကိုဒါသူတို့တကယ်ကိုမူရင်းတိုင်းလောက်ဖြစ်အောင်ကိုစူးစမ်းထားတဲ့ဟာပေါ့လေသူအဲ့ဓာတ်ပုံလေးတော့ကျွန်တော်ပြပါတယ်ဆိုတော့ဒါလေးကိုလည်းဒေါက်ဆန်းစုကြည်လက်ထက်ကိုသူပြန်ပြီးတော့ဘယ်လိုပြန်ပေးရမလဲပေါ့ဘယ်လိုပြန်ပြီးတော့ပြသရမလဲဆိုတာလေးတောင်မှဒီအမှတ်တရပေါ်လေအဲ့ဒါလေးပြောသွားတာရှိပါတယ်
အဲ့ဒီတော့အခုလိုပြောလာတာကဒေါက်ဆန်းစုကြည်နဲ့တွေ့နိုင်ဖို့လမ်းကြောင်းဆက်ရှာတဲ့သဘောမျိုးလားလို့မေးရမှာဦးကုကူကြီးက
ဟုတ်ပါတယ်ဟိုနောက်တစ်ခုကတော့သူလည်းမြမနိုင်ငံရေးနဲ့ပတ်သက်လို့စိတ်ဝင်စားနေတော့ဆောက်အထူးသဖြင့်တော့ဒီတိုင်းရင်းသားပြဿနာနောက်တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့အခြားဒီမိုကရေစီပါတီတွေသူတို့အားလုံးရဲ့ဒီနိုင်ငံရေးအခမ်းအနားဒီ NLD အပါအဝင်ပြန်ပြီးတော့အရေးပါလာဖို့နိုင်ငံရေးနီလန်းအပေါ်မှာလူမှုပြန်ပြီးဝင်ကြည့်လာဖို့အရေးကြီးတယ်ဆိုတာကိုတော့ကျွန်တော်တို့ကနှစ်ဦးနှစ်ဖက်ပေါ်လေးပြန်လာဆွေးနွေးပြပါမယ်။
အဲ့ဒီတော့ဘာကြောင့်အခုလိုဒေါက်ဆုစုလင်းနဲ့တွေ့ဆုံမှုစဖြစ်လာတာလဲလို့မေးရမှာဦးရဲ့ထွန်းကလည်း
ဂျပန်အနေနဲ့ကတော့အရင်ဆုံးကတည်းကပေါ့နော်မြန်မာနိုင်ငံမှာဖြစ်နေတဲ့ပြည်ပခတ်တွေကြားမှာကြားဝင်ပြီးတော့စိတ်ဆက်ညှိနှိုင်းပေးခြင်းနဲ့ခြံသားပေါ့နော်စိတ်စေတနာကောင်းရှိတယ်လို့ယူဆတယ်အရင်ဒီ NLD လက်ထက်မှာတော့လည်းရခိုင်အရေးကိစ္စနဲ့ပတ်သက်လို့ရှင်ဒီလက်နဲ့ကန်အပြစ်ခရစေးဆောင်ရွက်ပေးခဲ့တာအစဉ်လာလေးတွေရှိတယ်။အခုတစ်ခေါက်မှာလည်းမြန်မာနိုင်ငံရဲ့ဖြစ်နေတဲ့ပြည်ပခတ်တွေကိုပြည်လဲသွားဖို့ညှိနှိုင်းဆွေးနွေးဖို့ဆိုရင်ဒေါက်ဆန်းစုကြည်ဟာအရေးကြီးတဲ့ဆုံချက်အဓိကခေါင်းဆောင်ဖြစ်တယ်ဆိုတာသူသဘောပေါက်ပုံရတယ်။ဒါကြောင့်မလို့ဒေါက်ဆန်းစုကြည်နဲ့တွေ့ခွင့်မရတဲ့အခါကျတော့တနည်းနည်းနဲ့သတင်းစကားရောက်နိုင်တဲ့ပုံကိုဟုတ်နာဆာကကလည်းမတန်ကွက်တဲ့သူတွေ့နိုင်တဲ့ဒီ NLD ရပုံကိုတရားအောင်လည်းအဲ့လိုတွေ့ပြီးတော့ NLD ရပုံကိုတချို့နဲ့စူးစမ်းတွေ့တယ်လို့ပဲယူဆပါတယ
်။ဒါအပြင်မစ္စတာဆဆာကာဝါဘက်ကလည်းသူပြောခဲ့တယ်လို့အခုရန်ကုန်မှာ NLD ခေါင်းဆောင်တွေနဲ့တွေ့ဖို့စူးစမ်းနေတယ်ဖြစ်မဖြစ်တော့မသေးကြသေးဘူးလို့ NLD ခေါင်းဆောင်ဘိုင်းနဲ့နေဆက်သူအမည်မဖော်လို့သူတူကလည်းပြောပါတယ်။ဒီပေါ်ဥက္ကူကြီးကိုဆက်မိရမှာ
မီဒီယာမှာတွေ့ရတာကတော့ NLD ဘက်ကပုံကိုယ်နဲ့လည်းပဲတွေ့ဆုံတယ်လို့ဆိုတာတွေ့ရတဲ့အခါကျတော့ဘာတွေအများထူးခြားလာမလဲဆိုတာကိုတော့တော်တော်လေးစိတ်လှုပ်ရှားတယ်ပေါ့လေ။အဲ့တော့ကျွန်တော်ကတော့တခုတူကိုအဓိကပြောလိုက်တာကကျွန်တော်တို့နိုင်ငံမှာဒီနိုင်ငံရေးအချက်အလက်ကိုကြော်လွှားနိုင်ဖို့အထူးသဖြင့်တော့ဟိုအရင်အရင်ရုပ်ောက်ပွဲမတိုင်ခင်မှာနိုင်ငံရေးသဘောတူညီမှုဘာမှကိုမရခဲ့ဘဲနဲ့ရုပ်ောက်ပွဲတွေကိုဖြတ်တန်းခြင်းဖြတ်တန်းခြင်းနဲ့နောက်ဆုံးဒီချိန်မှာရောက်သွားတယ်ဒါကြောင့်မလို့အခုချိန်ဒီမှာအရေးတကြီးလိုအပ်နေတာက transitional agreement ပေါ့နော်အတင်ကူးပြောင်းရေးကာလသဘောတူညီမှုရဖို့အတွက်တဦးချင်းစူးစမ်းကြတဲ့ပုံကိုယ်တွေရောနိုင်ငံလိုက်စူးစမ်းတဲ့ပုံကိုယ်တွေရောအထူးသဖြင့်တော့အာဆီယံအထူးကိုယ်စားလှယ်ရဲ့ဂျာဝင်ဆောင်ရွက်မှုဟာအခုကတော့စုံချက်လိုဖြစ်နေတာပေါ့နော်အဲ့ဒါကိုအားလုံးကဝိုင်းပြီးတော့အားပေးဆောင်ရွက်ကြဖို့တိုက်တွန်းနေပါတယ်
အဲ့ဒီတော့အခုလိုတွေ့ဆုံမှုတွေကနေဘာတွေအဓိကမျှော်လင့်နိုင်ပါလဲလို့မေးရမှာဦးရဲ့ထွန်းကလည
်းအန်တကယ်လို့နာဆာကအနေနဲ့တွေ့ဆုံဆွေးနွေးဖို့နောက်မှလိုမှုရှိတယ်ဆိုရင်တော့ဒီလမ်းကြောင်းကိုမသိကျင်အောင်ဆောင်နေလို့ရတာပေါ့တကယ်လို့သူ့အနေနဲ့အဲ့ဒါကိုလုံးဝမလိုလားဘူးဆိုလို့ရှိရင်တော့ဒီလမ်းကြောင်းကိုဖျက်တော့မှာပေါ့နော်တက်ကပြန်လာတဲ့သဘောထားအပေါ်မှာစောင့်ကြည့်ရမှာလို့ထင်တယ်အဲ့ဒီပေါ်မှာတိုးတက်မှုရှိတယ်ဆိုရင်တော့ဂျပန်အနေနဲ့လည်းဆက်ပြီးတော့ဆောင်ရွက်ပေးဖို့အတွက်အားတက်မှာပေါ့ဗျာ
တကယ်တော့ဗကြခင်ကပြီးခဲ့တဲ့အာဆီယံထိပ်သီးပွဲမှာဖဲချင်းခံခဲ့ရတဲ့မြန်မာစစ်ကောင်စီခေါင်းဆောင်ကိုမစ္စတာဆဆာကာဝါအပြင်ကမ္ဘာ့အင်အားကြီးအမေရိကန်နဲ့တရုတ်နိုင်ငံတွေကဝါရင်ပုဂ္ဂိုလ်နဲ့ကိုယ်စားလှယ်တွေလာရောက်တက်ဆောင်ခဲ့ပြီးအခုလိုဆက်ဖြစ်လာတာပါခင်ဗျာ